ဟောင်ကောင်မှာနလာကြောကြာထိတ်တဲ့ရင်ဆိုင်ဆန္ဒပြနေကြတာကြောင့်ဒီလိုအခြေအနေတွေဖန်တီးတင်တဲ့ဆန္ဒပြသူတွေကိုတရုတ်ဆွေကပြင်းပြင်းထန်ထန်တရီပေးလိုက်ပါတယ်ဒီလိုအကြီးအကျယ်ဆန္ဒပြမှုကိုဥဆောင်သူတွေအနေနဲ့သူတို့အပြစ်တင်ကိုရင်ဆိုင်ရဖို့လက်တကန်းသာလူတော်ကြောင့်ပေကျင်းမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲတွင်တရုတ်ဆွေရဲ့ဟောင်ကောင်နဲ့မကာအိုဆိုင်ရာပြောခွင့်ရရန်ကောင်ကသတင်းတော်တွေကိုပြောကြားခဲ့ပါတယ်ဟောင်ကောင်ကိုဗြိတိန်လက်အောက်ကနေတရုတ်ဆွေရလက်ထက်ကိုပြန်လွှတ်ပြောင်းပေးခဲ့တဲ့1998ခုနှစ်ကတည်းကဆိုရင်အခုလိုလက်နဲ့ချီကြအကြီးအကျယ်ဆန္ဒပြမှုတွေကြောင့်အာရှရဲ့စီးပွားရေးအခြေချကြတဲ့ဒေသဟာနိုင်ငံရေးအရာရှိမတူတာနောက်မဆုတ်တာအဆိုးဆုံးအခြေအနေနဲ့လည်းရင်ဆိုင်နေရတာပါဟောင်ကောင်မှာရာဇဝတ်မှုကျူးလွန်သူတွေကိုတရုတ်ပြည်မှာကြီးကိုပြန်လည်ပေးရေးဥပဒေချက်နဲ့ပတ်သက်ပြီးတော့ဇွန်လကတည်းကဆန္ဒပြလာကြတာပါဒီဥပဒေဟာရာဇဝတ်မှုကျူးလွန်သူတွေကိုသာမကနောက်ပိုင်းမှာတရုတ်အစိုးရဆန့်ကျင်သူတွေကိုပါဖမ်းဆီးပြီးတော့ပို့ဆောင်လာနိုင်တဲ့အခြေအနေရောက်မသွားအောင်ကန့်ကွက်ကြတာလည်းဖြစ်ပါတယ်အခုလိုဆန္ဒပြမှုတွေကြောင့်ဒီဥပဒေကျန်းကိုအတည်ပြုဖို့ဆိုင်ငံ့ထားပေမဲ့ဒီမိုကရေစီခွင့်ရေးတွေမစိတ်သွောင်းအောင်ဆက်ဆန္ဒပြနေကြတာပါ။ရာဇဝတ်သားတစုဟာဟောင်ကောင်ကိုနှစ်ဆိုင်နဲ့ကြောက်တဲ့တွန်းချနေကြောင်းရန်ကပြောကြားပြီးတော့အခြေအနေကိုရှော့မတွက်ဖို့နဲ့တရုတ်ဆွေရရဲ့သဘောထားကြီးမှုကိုအားနည်းချက်အနေနဲ့မမြင်စေလိုကြောင်းပြောပါရယ်။မီးနဲ့ကစားတဲ့သူတွေအနေနဲ့အဲ့ဒီမီးနဲ့ပြန်လောင်မြဲခံရနိုင်ကြောင်းလည်းသူကသတိပေးပါရယ်ခင်ဗျာ။